စကိုင်းတိုင်းကလေးမြို့ကနေဟာခါမြို့ကိုသွားတဲ့စစ်တပ်ရင်တန်းနဲ့ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေတောက်လျှောက်ဖြစ်ခဲ့ပြီးတော့စစ်တပ်ရင်တန်းအားလုံးကိုဖျက်ဆီးခဲ့တယ်လို့ချင်းမျိုးသားတပ်မတော် CNA ကဒီကနေ့ပြောကြားလိုက်ပါတယ်။မင်းတပ်ဘက်မှဆိုရင်လည်းကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေဖြစ်နေပါတယ်။ချင်းပြည်နယ်ဘက်ကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့မတ်လ9ရက်နေ့ကလေးကကလေးမျိုးကနေကုန်တင်ရင်တွေအပြင်စစ်သုံးတန်ချက်ကကားတွေပါဝင်တဲ့အစီး30နီးပါးရှိတဲ့ရင်ထဲဟာဟာခါမျိုးကိုအတွားဖလန်းမျိုးနဲ့ဟာခါမျိုးကြားမှာချင်းကာကွယ်ရေးအဖွဲ့တွေနဲ့နေစဉ်နီးပါးတိုက်ပွဲတွေတောက်လျှောက်ဖြစ်နေခဲ့တာပါဖလန်းနဲ့ဟာခါအကြားမိုင်40နီးပါးကွာဝေးပြီးကားနဲ့4နာရီခန့်သာမောင်းနေရတဲ့ဒီလမ်းပိုင်းမှာစစ်တပ်ရဲ့ရင်တန်းဖြတ်တန်းနေတာအခုဆိုရင်တလားကျော်ကြာမြင့်နေပြီးအဲ့ဒီရင်ထဲကိုချင်းကာကွယ်ရေးအဖွဲ့တွေကကြားဖြတ်တိုက်ခိုက်နေတာလည်းဖြစ်ပါတယ်အခုခါမှာတော့စစ်သုံးတန်ချက်ကကားတွေအပြင်စစ်တပ်ရဲ့ရင်တန်းအားလုံးကိုဖျက်ဆီးပစ်လိုက်နိုင်တယ်လို့ချင်းအမျိုးသားတပ်မတော် CNA ပြောခွင့်ရစလိုင်းထက်နီက VOA ကိုခုလိုပြောပါတယ်
။ဟာခါကိုတက်လာတဲ့ရင်တန်းကတော့ပြီးခဲ့တဲ့မလကလေးကနေထွက်လာတယ်။ကလေးနဲ့ဟာခါတရက်ခီးကိုအဲ့ဒါရယ်ဒလဒီအခုကအဲ့ဒီလမ်းတစ်လျှောက်ကျွန်တော်တို့တစ်ဖက်တိုက်ပွဲတွေပြင်းထန်နေပို့ပေါ်ဆောင်နေပို့အဲ့ဒီရင်တန်းကစစ်ကောင်စီအားနဲ့ရပါတဲ့ရင်တန်းကရင်စုစုပေါင်းတော့တင်ကန်းစင်းနဲ့ရင်ထုဆက်အပောင်းအရသုံးစင်းတင်ကန်း6ပင်ကားဆိုပြီးတော့30ပါတယ်အခုဒီနေ့နောက်ဆုံးလက်ရှိကိုရဲ့အရင်တန်းတစ်ခုလုံးကိုကျွန်တော်တို့ကဒီနေ့အားလုံးဖြည့်ဆည်းထင်းသိမ်းနိုင်ခဲ့ပါတယ်ဒီဟာခါနဲ့9မိုင်လောက်ဝေးတဲ့ခြုံကျုံရဲမှာပဲဒါပေမဲ့အဲ့ဒီရင်အားလုံးကတော့ကျွန်တော်တို့ဖြည့်ဆည်းခဲ့တယ်ပေါ့ပြီးတော့ကျွန်တော်ပါလာတဲ့ဟိုစစ်သုံးချီရအောင်လို့ဖြစ်ရှိနိုင်တယ်လို့ဒီပင်တဲ့ရကျွန်တော်ကြည့်ရတယ်ပေါ့နော
်လူအင်အား200ပါတဲ့စစ်ရင်ထဲမှာအင်အား30လောက်သာကျန်တယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသေးတယ်လို့ VOA ဘက်ကလည်းတိကျအတိမပြုနိုင်သေးပါဘူးချင်းသတင်းမီဒီယာတွေမှာဖော်ပြတဲ့ကောင်းကင်ကဒရုန်းနဲ့ရိုက်ယူထားတဲ့ဓာတ်ပုံတွေမှာတော့စစ်တပ်တယ်ဆောင်လာတဲ့ရိတ်ခါတွေဟာလမ်းပေါ်ပြန့်ကျဲနေပြီးယင်းအချို့မီးလောင်ထားတာကိုလည်းတွေ့ရှိရပါတယ်ဟာခါကနေစစ်ကူပေးဖို့တက်လာတဲ့စစ်တပ်နဲ့တိုက်ပွဲတွေဆက်ဖြစ်နေတယ်လို့ CNA ဘက်ကပြောပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်တာတွေအပြင်ဝေဟင်ကနေလေရင်တွေနဲ့ဘုံးကျဲတိုက်ခိုက်တာတွေအဆက်မပြတ်လုပ်နေတယ်လို့လည်းပြောပါတယ်မင်းတပ်မျိုးပတ်မှာဆိုရင်လည်းစစ်တပ်နဲ့ချင်းကာကွယ်ရေးအဖွဲ့ဖြစ်တဲ့ CDF မင်းတပ်အဖွဲ့တို့တိုက်ပွဲတွေရှိနေပြီးစစ်တပ်ဘက်ကလေရင်နဲ့ဘုံးကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်ဧပြီ9ရက်မှာစောမျိုးနဲ့မင်းတပ်မျိုးကြားမှာကာကွယ်ရေးတပ်ပေါင်းစုတွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးဧပြီ၈ရက်မှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်ဧပြီ၁၇ရက်မှာတော့မင်းတပ်မျိုးအနောက်ဘက်၉မိုင်မှာလဲချင်းကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးလေကြောင်းကတိုက်ခိုက်တာတွေလုပ်ခဲ့လို့နေအိမ်အဆောက်အဦတွေပျက်စီးခဲ့ပါသေးတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ CDF မင်းတပ်ရဲ့သတင်းပြန်ကြားရေးနဲ့မှတ်တမ်းဌာနကတာဝန်ရှိသူတူကအခုလိုပြောပါတယ
်မင်းတပ်မျိုးအနောက်ဘက်မှာလဲကျွန်တော်တို့ဆက်ပြီးတော့မှဒီ၉မိုင်ဘက်မှာထိတွေ့မှုတွေ CDF မင်းတပ်နဲ့သာကစားနဲ့တီတွေ့မှုတွေရှိတယ်၁၇ရက်နေ့မှာအဲဒီသာကစားဘက်ကလီချောင်းနဲ့ဟိုပြင်းပြင်းထန်ထန်ဒီဂျက်ဖိုက်တာနှစ်စီးနဲ့လာတိုက်ခိုက်တာရှိတယ်အဲအဲ့ဒီမှာတော့ကျွန်တော်တို့ဘမ်ပါဆိုရဲရွာအနီးမှာဒီထိခိုက်မှုတွေရှိတယ်ပြင်းဖုန်ကြီးချောင်းနဲ့ဒီလူနေအိမ်ချီလူနေအိမ်ပေါ့လေဟိုတလုံးတက်စီးသွားတာရှိတယ်သူဒီဘက်ကတော့ထိခိုက်ထိခိုက်ကြဆုံးမှုတွေပါမရှိဘူးအဲ့ရသားပြည်သူတွေနေထိုင်တဲ့ကြီးရွာတွေကိုရေရွက်ချက်ရှိရှိတိုက်ခိုက်လေကြောင်းနဲ့တိုက်ခိုက်တယ်လို့တော့ကျွန်တော်တို့အဲ့လိုမျိုးသုံးသပ်ပါတယ်ခင်ဗျာ
စစ်တပ်ဘက်ကတက်အင်အားဖြင့်တင်းနေပြီးဆက်ပြီးစစ်ကြောင်းထိုးတာတွေရှိလာနိုင်တာကြောင့်တိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်ချင်းပြည်နယ်အတွင်းကတိုက်ပွဲတွေအပြင်လေကြောင်းတိုက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ